ရမြန်မာအစိုးရနဲ့ American အစိုးရဆက်ဆံရေးတိုးတက်လာတာဟာတရုတ်အစိုးရဘက်ကစိုးရိမ်မှုတွေရှိတယ်ဆိုတဲ့မေးလောက်မှုတွေရှိပါတယ်။ကြာသေးခင်ကလည်းတခါကြီးကလည်းတရုတ်နိုင်ငံကပြန်လာတယ်ဆိုတော့ဒီလိုသဘောထားမျိုးတွေများဖြစ်ခဲ့ရတာရှိပါပါရှင့်။
အဲ့တော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပထမဆုံးကျွန်တော်တို့ရဲ့အခုဖြစ်ပေါ်လာတဲ့ဒီအစိုးရတကယ်ကျွန်တော်ဒီနိုင်ငံတိုင်းမူပါလားရခင်ကျွန်တော်ချမှတ်ထားတဲ့ခဏလို့လွတ်လပ်ပြီးတော့ဖြစ်ကြတဲ့ပြန်မလိုက်တဲ့ကျွန်တော်နိုင်ငံတိုင်းမူပါလားနောက်တစ်ခါခဏလို့ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်မယ်ဆိုတဲ့ဒီမူဝါဒတွေဖြင့်ကျွန်တော်လက်ထက်မှာတော့ဒီဆက်ဆံရေးနဲ့ပတ်သက်လာရင်အရှိရအနောက်ကမခေါ်ကြဘဲနဲ့အားလုံးကျွန်တော်တို့ခဏလို့တင်းတင်းတင်းနဲ့ဆက်ဆံအဲ့တော့ဒီလိုတင်းတင်းနဲ့ဆက်ဆံမယ်ဆိုတော့လေဟိုကိုတိုင်းပြည်ရဲ့အကျိုးလည်းအများကြီးကျွန်တော်ပါအမေရိကန်နဲ့ဆက်ဆံဖို့တောင်းပန်ဖို့တော့ကျွန်တော်တို့နိုင်ငံဆိုလိုအပ်ချက်တွေကျွန်တော်ရှိတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ကပြည်ပြောင်းလဲမှုတွေလုပ်တဲ့အခါမှာနိုင်ငံရေးအရကျွန်တော်ပြည်ပြောင်းလဲမှုတွေကျွန်တော်တို့အထိုက်အယောက်ကျွန်တော်လုပ်နေတယ်။စီးပွားရေးအရပြည်ပြောင်းလဲမှုတွေလုပ်ဖို့ကြောင်းဘာသာလို့ကျွန်တော်တို့ကအရင်ကြီးရပြည်ပြည်ဆိုတာရှိတယ်။နောက်တစ်ခါကတော့ဤပညာပိုင်းနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ကသိပြီးပြည်ပြည်ဆိုတာရှိတယ်။နောက်ကဒီနောက်လူစားအရင်မြစ်တွေကလည်းပြောသလောက်ကျွန်တော်ကပြည်ပြည်ဆိုတာကျွန်တော်တို့သိကြတာရှိတယ်။အဲ့တော့ဒါတွေကနိုင်ငံရဲ့လိုအပ်ချက်တွေကျွန်တော်ရှိတယ်ဒီတဲမှာမှာကျွန်တော်တို့ကဒီအခြေခံလူတန်းစားတွေကဒီအလုတ်ကန်ခွင့်လန်းတွေမရှိလို့ဆင်းရဲနှောမနေတဲ့နှုတ်ဝါလည်းဒီကနေ့26ရာခိုင်နှုန်းကျွန်တော်ရှိတယ်။အဲ့တော့ဒီရလကုလသမဂ္ဂရည်မှန်းချက်ရကျွန်တော်တို့က2015ဆိုရင်26ရာခိုင်နှုန်းကနေ16ရာခိုင်နှုန်းကိုကျွန်တော်ရောက်ပူဇော်အောင်ဖြစ်။နောက်တစ်ခုကလည်းကိုတိုင်းပြည်ထဲမှာအလုတ်ကန်ခွင့်လန်းတွေနည်းပါးတဲ့အတွက်ကြောင့်ပြည်ပမှာသွားပြီးတော့အလုတ်လုပ်နေရတဲ့ကျွန်တော်တို့နိုင်ငံက3သန်းလောက်ရှိတယ်။အဲ့တော့ထိုင်းမှာရှိတယ်ကျွန်တော်မလေးရှားမှာရှိတယ်စင်ကာပူမှာရှိတယ်၊ဂျပန်မှာရှိတယ်၊တောင်ကိုရီးယားမှာတူရှိတယ်။များသောအားဖြင့်ထိုင်းနဲ့မလေးရှားတို့ကျွန်တော်အများစုတူရှိတယ်။ဒီလူတွေကခုနကလည်းဘာကြောင့်ပြည်နယ်နိုင်ငံမှာသွားပြီးတော့အလုပ်လုပ်နေရလဲ။ကိုယ့်နိုင်ငံမှာခုနကလည်းအလုပ်ကိုင်ခွင့်လန်းနေနေလို့ကိုသွားပြီးတော့လုပ်တယ်။အဲ့တော့ကိုယ့်နိုင်ငံရဲ့လုပ်ငန်းတွေဆုံးရှုံးကိုယ့်နိုင်ငံရဲ့လုပ်ငန်းတွေဆုံးရှုံးပြီးတော့ပြည်နယ်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်သွားပြီးတော့ဒါအလုပ်ကြီးပြုပြီးနေတာပေါ့။အဲ့တော့ဒီလူတွေကိုလည်းကျွန်တော်နိုင်ငံတွင်းမှာပြန်လာပြီးတော့မှဒီအလုပ်ကိုကျွန်တော်လုပ်နိုင်ပြုနိုင်အောင်ဒီလူလုတ်ဖို့ကကျွန်တော်တို့ကလောချက်ပြည့်ချက်လာစီဝါရေးပြောင်းရတဲ့အဲ့တော့ဒီမှာအလုတ်ကိုင်ခွင့်လန်းတွေရဖို့ဆိုရင်ဘာလုပ်ရမလဲဆိုရင်စက်ယုံတွေအလုတ်ယုံတွေကျွန်တော်ထူထောင်အောင်အဲ့တော့စက်ယုံတွေအလုတ်ယုံတွေများများထူထောင်ဖို့အတွက်ဆိုတော့လည်းကိုယ်မှာအရင်းအနှီးကလည်းပြည့်ဖို့ဆိုတော့မရှိဘူးမရှိတော့ဘာဖြစ်လဲဆိုပြည်ပအရင်းအနှီးတွေကိုကျွန်တော်ကဖိတ်ခေါ် FDI ကိုကျွန်တော်ကဖိတ်ခေါ်အဲ့တော့ပြည်ပအရင်းအနှီးကိုဖိတ်ခေါ်တဲ့အခါမှာပြည်ပလည်းကိုယ်နိုင်ငံမှာလာပြီးတော့ရင်းနှီးတယ်ဆိုတာဟလာကိုယ်နိုင်ငံဟိုအကျိုးစီးပွားအတွက်ကဲလို့သူတို့ဒီလိုဒီဘက်ကြည့်တာပေါ့ကွသူ့ရဲ့အကျိုးစီးပွားအတွက်လည်းသူကပေါ့ပါဘာရောကုန်းကလည်းအနောက်နိုင်ငံတွေကနေပြီးတော့ကျွန်တော်တို့ကတော့စီးပွားရေးရပိတ်ဆို့ထားတယ်။ဟိုမှာဘလောက်ပဲကုန်တွေထုတ်တဲ့ကုန်တွေကိုကျွန်တော်တို့လက်မခံဘူး။ဆိုလို့ရှိရင်လည်းသူတို့ထုတ်တာဈေးပဲမရှိနေတာအလားအလာကျွန်တော်ဖြစ်ပါတယ်။နောက်တစ်ခါကျွန်တော်ငွေကြေးကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဒေါ်လာတို့ဘာတို့ကိုလည်းအခက်အခဲဖြစ်အောင်ကျွန်တော်တို့ဟောဒီလိုလေးကျွန်တော်ဖန်တီးထားတာလေးရှိတယ်။စီးပွားပိတ်ဆို့ထားတာလေးရှိတယ်။အဲ့တော့ဒီနေရာတွေပေါ်မှာမူတည်ပြီးတော့မှအနောက်နိုင်ငံတွေလည်းကျွန်တော်တို့ဘလို့မှမဆက်ဆံတဲ့မရဘာလို့နိုင်ငံအားလုံးနဲ့ကျွန်တော်တို့တင့်တယ်ကျွန်တော်တို့ဆက်ဆံတယ်ဒီအရှေ့ဘက်ကနိုင်ငံတွေရောအနောက်ဘက်ကနိုင်ငံတွေရောကျွန်တော်ဒီနိုင်ငံတွေနဲ့ဒီကနေ့ကျွန်တော်တို့ထိတွေ့ဆက်ဆံတယ်အဲ့တော့တရုတ်နိုင်ငံနဲ့ပတ်သက်လာလို့ရှိရင်တော့တရုတ်နိုင်ငံကကျွန်တော်ရဲ့ landmass 100 km 2000 လောက်ကျွန်တော်ကဆက်ဆံတယ်အဲ့တော့ net rule ကခုနကလိုကျွန်တော်တို့နဲ့ထိတွေ့ဆက်ဆံမှုတွေကျွန်တော်ရှိတယ်အဲ့တော့ဘာဖြစ်ကျွန်တော်တို့ရဲ့တာမိတ်ဆွေနိုင်ငံဖြစ်တယ်အဲ့တော့မြန်မာနိုင်ငံမှာလည်းဒါကျွန်တော်ပုံမှန်လေးလေးနဲ့ပြောအောင်ဆိုပြီးကြတဲ့ခုနကလိုတမတော်အစိုးရလက်ထက်နှစ်ပေါင်း20ကျော်လောက်ကဗန်နိုင်ငံမှာကျွန်တော်တို့အကူအညီထောက်ပံ့နေမပေးတဲ့အချိန်မှာတရုတ်နိုင်ငံကဘာပဲဖြစ်ဖြစ်ဒီအကူအညီထောက်ပံ့မှုတွေပေးတယ်။စီးပွားရေးတွေကျွန်တော်ဝင်ပြီးတော့ခုနကလိုရင်းနှီးတာတွေလုပ်ပေးတယ်။ငွေကြေးတွေကျွန်တော်ချေငှပြီးပေးတယ်။အဲဒီအတွက်လည်းခုနကလိုအခုလိုကျွန်တော်တို့ကဒီဒီမိုကရေစီကျင့်သုံးတဲ့အစိုးရအဆင့်ကိုရအောင်ပြောင်းလဲနိုင်တာလေဒီလိုကျွန်တော်တို့ပြောမှာဖြစ်တယ်။ပြောချင်တာဆိုတော့ဒီကလည်းကျွန်တော်တို့ရဲ့အသိဆွေးနွေးနေဖြစ်တယ်။အဲ့တော့ဒီအနောက်နိုင်ငံနဲ့ဆက်သွယ်တဲ့အတွက်ကြောင့်ဆက်ဆံတဲ့အတွက်ကြောင့်တေယုကသဘောထားကလည်းကျွန်တော်ပုံမှာပြောင်းလဲစီရကျွန်တော်အကြောင်းမရှိဘူးသူကိုယ်တိုင်နေပြီလေခုနကလိုအကြောင်းရှိလာရင်မြန်မာနိုင်ငံဘက်ကနေပြီးတော့အများအားသူကအပြည်ပြည်ဆိုင်ရာကိစ္စတွေမှာယက်တီပေးနေရယက်တီပေးတော့ကြာတော့လဲသူကလည်းခုနကလိုသူ့ဘာဖိအားပေးတာတွေကများလာတော့ကျွန်တော်တို့တော့မှအနောက်နိုင်ငံတွေနဲ့ပြည်ပြည်လေးလည်းဖြစ်အောင်ဆက်ဆံပါဒီလိုတိုက်တွန်းတာတွေရှိတယ်အဲ့တော့ပြီးကြတဲ့နှစ်တည်းရဆိုလို့ရှိရင်တမတော်ဆူကလက်ထက်မှာခင်ဗျားတို့မှတ်မိပါတေယုနိုင်ငံနဲ့ပါပဲကျွန်တော်တို့ဖိတ်ပြီးတော့မှဘဝကကျွန်တော်တို့အခုဒါကတ်ကင်ဘယ်ကိုခေါ်အဲ့ကျွန်တော်တို့ကကဥပ္ပောဆောင်မှာဘာလို့အဖွဲ့ရင်းနဲ့ပြည်ခဲမှာတွေ့ဆုံပြီးတော့နှစ်ဖက်ခုနှစ်ကလို့ဟိုဆက်ဆံမှုအဆင်ပြေအောင်ပြုအောင်ပြီးတော့တရုတ်ပြည်ရင်းကိုလုပ်ပေးတာရှိတယ်။ဟောပြောချင်တာတော့ဒီလိုအခြေအနေကြောင့်အနောက်နိုင်ငံတွေနဲ့အခုလိုတိတိဆက်ဆံတရုတ်နိုင်ငံတွေနဲ့ကျွန်တော်ပုံမှာဘာမှဟိုနေနေစရာအထင်လွဲစရာတော့ကျွန်တော်မရှိပါဘူးကျွန်တော်ပြောချင်ပါတယ်။ဟောကျွန်တော်တို့ကလည်းဘာပဲဖြစ်ဖြစ်တခြားနိုင်ငံတွေနဲ့ဆက်ဆံနေဆိုရင်လည်းတရုတ်ကကိုယ်အင်ဒီနာချင်းနိုင်ငံဖြစ်တဲ့အတွက်ကြောင့် အတူနိုင်ငံပေါ်မှာတော့ပို့ပြီးတော့ကျွန်တော်တို့ကလိထားတဲ့နေရာရှိတယ်။တခါရင
်းအနေနဲ့အခုတိုင်းမှာပြည်ပြည်ပြောင်းလဲရေးရတဲ့ဒီမိုကရေစီစနစ်တရားကိုပေါ်ဆောင်ဖို့ကြိုးစားနေတဲ့အစိုးရပဲနေနေအခက်အခဲတွေဆိုတာလည်းဖြစ်နိုင်တ
ယ်ရှိ။ဟုတ်ပြီ။ခုနကလိုအောင်မြင်မှုတွေရှိသလိုတချို့ကလည်းခုနကလိုစိန်ခေါ်မှုတွေအခက်အခဲတွေဒါတွေရှိတာ။အဲ့တော့အခက်အခဲတွေကဘာတွေရှိလဲဆိုရင်ခုနကနိုင်ငံရေးအရာပြောရမယ်ဆိုရင်နိုင်ငံရေးအရာပြောနေတဲ့အခါမှာဒါပြည်သူအများစုရဲ့ဆန္ဒတိုင်းပြည်ခုနကလိုတည်ငြိမ်အေးချမ်းလိုတဲ့ဆန္ဒဟာဒါပြည်သူအများစုရဲ့ဆန္ဒအဲ့တော့တိုင်းပြည်တည်ငြိမ်အေးချမ်းလိုတဲ့ဆန္ဒကိုကျွန်တော်တို့အစိုးရကလိုက်ပြီးတော့ခုနကလိုဖြည့်ဆည်းဆောင်ရွက်ပေးရအောင်အဲ့တော့တိုင်းပြည်တည်ငြိမ်အေးချမ်းမှုအတွက်ကလည်းသူကအပိုင်းနှစ်ပိုင်းရှိပါတယ်။တစ်ပိုင်းကတော့နိုင်ငံရေးအရာခုနကလိုတည်တည်ငြိမ်ငြိမ်ရှိဖို့ကျွန်တော်တို့နိုင်ငံရေးအရာစုစုပေါင်းနဲ့ဖြစ်နေတဲ့ဆန့်ကျင်နေတဲ့ခုနကလိုအမကြေမတတ်တွေဖြစ်နေတဲ့ဆိုရင်လည်းကျွန်တော်တို့ဘာမှဒီပြည်ပြည်ပြောင်းလဲမှုလုပ်ငန်းတွေကလုပ်လို့မရဘူး။ပထမခုနကလိုနိုင်ငံရေးကကျွန်တော်တို့တည်တည်ငြိမ်ငြိမ်ဖြစ်အောင်ဒါတောင်းဆန်းစုကြည်လဲကျွန်တော်တို့သိတဲ့အတိုင်းဘုံတော့ဆိုရင်တမတော်အစိုးရလက်ထက်မှာ2020ကျော်လောက်တောက်လျှောက်ဟာလာဒီဆန့်ကျင်နေတဲ့အနေအထားနေပြီးဒီကနေ့ဆိုရင်ကျွန်တော်တို့နဲ့ဒါမျက်နှာချင်းဆိုင်နေမှာမကဘူး။ဟာလာကျွန်တော်တို့နဲ့ဒါရှေ့ကင်းမှာလုပ်နေတဲ့အနေအထားဖြစ်နေတဲ့ဖြင့်ကျွန်တော်တို့ရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကပေါင်းဝင်ပြီးတော့လုပ်နေတဲ့အနေအထားတူရှိတယ်။နောက်တစ်ခါသူ့ကိုဝင်းရံနေတဲ့အခွဲကြီးဒါခင်ဗျားတို့သိပါလားအခွဲကြီး။ဒီအခွဲကြီးကလည်းဒီကနေ့ဆိုကျွန်တော်တို့ဆန့်ကျင်ဘက်တွေမဟုတ်တော့အဲ့တော့ကျွန်တော်တို့ကဘုန်းကလို့ထောက်ခံအပ်ပေးတဲ့ဟာကိုအပြည့်အဝသူကမလုပ်ပြီးတိုင်အောင်ကျွန်တော်တို့တော့စန့်ကျင်တဲ့အနေနဲ့မရှိတော့မရှိတဲ့တောင်ဘာဖြစ်နိုင်ငံရေးအပိုင်းကတော့တော်လေးတည်ငြိမ်ကျွန်တော်လုပ်တယ်လို့ပြောလို့ရအောင်အဲ့တော့တိုင်းပြည်တည်ငြိမ်အေးချမ်းမှုကနိုင်ငံရေးတစ်ခုတည်းတည်ငြိမ်အေးချမ်းမှုနဲ့မရဘူးစောစောပြောတယ်ဘုန်းကလို့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရဖို့ကတော့အရေးကြီးပါအဲ့တော့လက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရဖို့အတွက်အခုကျွန်တော်17ဖွဲ့ရှိတယ်ကျွန်တော်ကြိုးပမ်းဆောင်ရွက်တယ်10ဖွဲ့နဲ့ကျွန်တော်တို့အခုနားလည်မှုတွေတချို့ကျွန်တော်ရပြီနားလည်မှုတွေရတယ်ဆိုပေမဲ့လည်းခုနကလိုဒီဟာကျွန်တော်တို့ပြီးသွားပြီအောင်မြင်သွားပြီလို့ပြောလို့ကျွန်တော်မရပါဘူး။အဲ့တော့ဒီအဖွဲ့တွေနဲ့နောက်ထပ်ထပ်ပြီးတော့ကျွန်တော်တို့နိုင်ငံရေးညှိနှိုင်းရမယ့်ဟာတွေကကျွန်တော်အများကြီးကျွန်တော်ရှိပါတယ်။ပြီးတော့လည်းလူမျိုးစုချင်းချင်းတွေကမတူဒေသချင်းချင်းတွေကမတူနောက်တစ်ခါကျွန်တော်တို့အလေချင်းချင်းတွေဘာသာချင်းအယူဝါဒတွေဒါတွေကလည်းမတူတော့ဒီပြဿနာတွေကတော်တော်များများကျွန်တော်တို့နောက်ဆက်တဲ့ဆက်ပြီးတော့ကျွန်တော်တို့လုပ်ရမယ့်ပြဿနာတွေနောက်တစ်ခုကလည်းခုနကလို KIA နဲ့ပတ်သက်ပြီးတော့လည်းဒီကနေ့ကျွန်တော်တို့ကရင်ဆိုင်နေရတဲ့အခက်အခဲတွေအဲ့ဒီထက်မှဂျားပေါက်ကဘယ်ဟာဖြစ်လာလဲဆိုတော့ရခိုင်ပြည်နယ်ကိစ္စရခိုင်ပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့လည်းခင်ဗျားတို့ဝန်ကြီးတွေနဲ့လည်းတွေ့ပြီးပြီတင်ပါတယ်။ဒီကိစ္စကတော်လေးကျွန်တော်တို့စိတ်ပူစရာကောင်းပါဘူး။ဒါနဲ့ကျွန်တော်တို့တစ်ခုကံကောင်းတာလူမျိုးရေးကြောင့်ဘာသာရေးကြောင့်သွားဖြစ်တာမဟုတ်ဘူး။ခုနကလို့ဒီတိမခံနိုင်လောက်တဲ့ရောစွမှုတစ်ခုကိုကျွလုံတဲ့အတွက်ကြောင့်အုပ်စုချင်းမကြေမနက်ဖြစ်ပြီးတော့ဟိုဘက်အုပ်စုနဲ့ဒီဘက်အုပ်စုနဲ့ဒီလိုပြဿနာဖြစ်ရင်းပြင်းနဲ့တဖြည်းဖြည်းနဲ့ညာနေပွားလာပြီးတော့ဟိုယောက်ျားနှစ်ယောက်စကြဖြတ်ကြနဲ့အဲ့တော့ဒါလည်းကျွန်တော်အချိန်မီဝင်ပြီးထိမ့်သိမ့်နိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ဟိုမှာဖြစ်တယ်ဆိုတဲ့ဖြစ်စဉ်တစ်ခုကကျွန်တော်ဒီကနေ့ပြောရပါတယ်ဒီအာဂန်နာစနို့အွန်လိုင်းလို့ပါပေါက်ကွဲနေတဲ့ဘုံတလုံးပေါက်ကွဲလို့တည်တဲ့အရေးအတွက်တော့ကျွန်တော်တို့မရှိပါဘူးခုနကအဲ့လောက်တန်းရတဲ့အရေးအတွက်ကျွန်တော်မရှိပါဘူးတော်တော်လည်းဒီတည်တည်ငြိမ်ဖြစ်အောင်တော့ကျွန်တော်ကဒါလေးကိုထိမ့်သိမ့်ကျွန်တော်ခါနိုင်ပါတော်တော်လည်းခုနကလို့ဒီဒေသမှာအတူနေနေကြတဲ့ဒီလူမျိုးစုနှစ်ခုပေါ့နောက်တစ်ဖက်ကကျွန်တော်ဘင်္ဂလီတစ်ဖက်ကခုနကရခိုင်တိုင်းလားအဲ့တော့ရခိုင်တိုင်းသားတွေနဲ့ဗုဒ္ဓဘာသာကိုးကွယ်တဲ့အင်္ဂလိပ်တွေနဲ့မွတ်စလင်ကိုကိုးကွယ်တယ်။အဲ့တော့ဒီဟာကျွန်တော်တို့ရှေ့ကိုဆက်ပြီးတော့မှခုနကလိုဒီလူအဖွဲ့အစည်းနှစ်ခုကိုသဟသာတာဖြစ်အောင်ဘယ်လိုကျွန်တော်တို့နေကြထိုင်ကြမလဲ။ဘယ်လိုတွေလုပ်ရမလဲဆိုတော့ဒီဟာလည်းပြဿနာတစ်ခုတော့ဒါအခက်အခဲတစ်ခုပေါ့။ဟောဒါနဲ့ပတ်သက်ပြီးတော့ဒီကနေ့ကျွန်တော်လွတ်လာပြီးတော့ဒီဂျားနေအဖွဲ့အဖွဲ့ကိုကျွန်တော်ဖွဲ့ပေးလိုက်ပါတယ်။အခု28ရက်ပါတော့ဆက်ခင်ဗျားတို့လည်းပြီးပါဘူး။ဒီတော့မွတ်စလင်နဲ့ပါတယ်၊တင်လူလည်းပါတယ်၊ခရီးရန်လည်းပါတယ်။နောက်ကဒီပညာတတ်တွေလည်းပါတယ်နိုင်ငံရေးအဖွဲ့အစည်းတွေလည်းပါတယ်လွတ်တော်ဝလူတွေလည်းပါတယ်ဒီလူတွေနဲ့ကျွန်တော်ကွင်းဆင်းပြီးတော့မှဖြစ်ရအမှန်နေနဲ့ရှေ့ကိုကျွန်တော်တို့ဘယ်လိုလုပ်ရင်ကောင်းမလဲဒီအဖွဲ့တွေကွင်းဆင်းပြီးတော့ကျွန်တော်ဒါစစ်ဆေးနေတာဖြစ်တော့သူတို့ရဲ့ခုနကတက်လာတဲ့အစီအခံတော်ကိုဒီပြီးတော့မှအကောင်းဆုံးဖြစ်အောင်ကျွန်တော်လုပ်နောက်တစ်ခါတော့စီးပွားရေးပိုင်းအနေနဲ့ပတ်သက်ပြီးတော့အလုပ်ကိန်းတွေရမှကိုယ့်လူတွေခုနကလိုကိုယ့်ရဲ့တိုင်းသားတွေဝင်ငွေတွေရမှဝင်ငွေတွေရမှခုနကလိုစားနိုင်ပေါက်နိုင်နောက်တော့ကလေးတွေကိုကြောင်းထားနိုင်ကြမှာရေးတော့စေဝါပါညာကုနိုင်ပြုနိုင်ကျန်နေလို့ရှင်တော့ဆက်ယုံနေရတဲ့နေသဒေသတွေကအကုန်လုံးတိုင်းနေပြီနဲ့အနှံ့မှာကျွန်တော်တို့ကထူထောင်ပေးတယ်။တိုးတော်လည်းတိတ်ချက်ကကျွန်တော်အခက်ခဲအရင်းကြီးကျွန်တော်မလုံလုံလောက်လောက်မရှိဘူး။နေပင်ကကျွန်တော်လုံလုံလောက်မရှိဘူး။ဒါတွေလည်းအခက်ခဲတွေပါ။ဟောဒီအခက်ခဲတွေကိုပြည်လည်းဖို့အတွက်အခုနိုင်ငံအများနဲ့ကျွန်တော်တို့ပြည်လည်းအောင်ဆက်ဆံပြီးတော့ပြည်ပကလာပြီးတော့ကျွန်တော်တို့ရင်းနှီးမြှုပ်နှံအောင်ကျွန်တော်လက်ခံကြိုးစားနေတယ်။ပြည်ပကလာပြီးတော့ရင်းနှီးမြှုပ်နှံနိုင်အောင်လည်းပဲဒီကျွန်တော်တို့ EU တို့အမေရိကန်တို့ကပိတ်ဆို့ထားတဲ့ကျွန်တော်တို့ရဲ့ဒီစီးပွားရေးကစားပိတ်ဆို့မှုတွေကိုတဖြည်းဖြည်းနဲ့ကျွန်တော်တို့ကဖြေလျော့ပေးနိုင်အောင်ဒီကနေ့ကျွန်တော်စူးစမ်းဆောင်ရွက်နေတာ
။ကျေးဇူးတင်ပါတယ်ရှင်။